Sweet people, so that. Can I hear saying ကျုပ်ကိုအောင်ကျုပ်ခွင့်နေတဲ့ဆောင်းအရှိရမှာမဆွေးပြုံးမှဖြစ်ပါတယ်ဆွေးလန်ကြီးတွေမှုဆိုတဲ့အရာဘဝတန်ရာကိုထက်ခါထက်ခါတင်းလေစီတက်တယ်တရားတွေပဲဖြစ်ပါတယ်တရားမှာခန္ဓာရဲ့ဒီလေးသားရဲ့ ကိလေသာတွေကနေပြီးတော့မှအစဉ်သဖြင့်ဝါခန္ဓာပေါ်မှာလွန်မှုချက်လေကြာအများရခန္ဓာနေပြီးတော့ဝါခန္ဓာရဲ့ပေါ်မှာတွေ့တာညစ်ကမှုဆိုတာဖြစ်သွားတာဖြစ်ပါ အဲ့ဒီတွေ့တာနိက္ခမအခြေပြုပြီးတော့မှအတိတ်တဘာဘဝကိုစတင်ပြီးတော့မှဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဖန်တီးမှုတွေကိုဆွဲယူပြီးတော့မှအကြောင်းတရားတွေဖန်တီးပြီးဖြစ်နေတာဖြစ်ပါတယ်အဲ့ဒါကို ဘောမှာယူဆွဲပြီးတော့မှဖန်တီးတယ်ဆိုတဲ့အခါခန္ဓာရဲ့စိန်ခဲရှိတဲ့ခန္ဓာကောင်းတယ်ရှိတဲ့ခန္ဓာအဲ့တော့တန်တန်ရှိတဲ့ခန္ဓာလို့ဒီလိုထင်မှဆွဲယူရတာနေပြီးတော့မှအဲ့ဒီဘောမှာဝိဇ္ဇာတနာအစရှိတဲ့ကိလေသာတရားတွေကနေပြီးတော့မှ ကောင်းမှုချက်လေကြတာဖြစ်ပါတယ်အဲဒီကောင်းမှုချက်လေကနေပြီးတော့မှဘဝအပေါ်မှာတွေ့တာမှုဆိုပြီးတော့တခါတခါဖြစ်နေတာဖြစ်တဲ့အတွက်တို့တွေရဲ့ခန္ဓာမှာအတိညာကျဆဖို့ခွင့်လန်းနေမရှိသလောက်အောင် အဲ့ဒီချိန်မှာတိမြင်မရှိတော့ဘဝအဖြစ်မှန်ကိုသိခွင့်မရပဲဝိပဿနာတတ်ရဲ့လေစားမှုရဲ့အောက်မှာမာယာဖြင့်လေစားထားတဲ့ပရိယေဖြင့်လေပတ်ထားတဲ့အရာရဲ့ပေါ်မှာအောက်ထင်းပြီးတော့တန်တရာတစ်ခွင့်မှာမျက်စိလဲပြီးတော့လဲခြင်းလဲနေတာဖြစ်တယ် တို့တွေကနေပြီးတော့ဘဝကနေပြီးတော့မှလွတ်မြောက်ခြင်းနဲ့တန်ត្រာကလွတ်မြောက်ခြင်းနဲ့ဆိုရင်ဘာလို့ရတာလဲဆိုတော့အဖြစ်မှန်တိအောင်လုပ်ရတာဖြစ်တယ်အဖြစ်မှန်သဘောကိုသိဖို့ဆိုတာကအဖြစ်မှန်လို့ပြောတဲ့အနေထားမှာဘဝရဲ့အဖြစ်မှန်ဆိုတာဘာလဲ ခဏခဏပြောနေကြတဲ့မူလတဘဝပကတိအရှိသဘောလို့ဆိုရတဲ့ယုံနာအဲ့ဒီယုံနာအဖြစ်မှဖြစ်ပါတယ်ဘေကုံမူလတဘဝပကတိအရှိသဘောအရှိန်တတ်တတ်တည်နေတတ်တည်ရှိနေတဲ့သဘောဟာဒါအဖြစ်မှန်သဘောပဲဖြစ်ပါ အဲ့ဒီအဖြစ်မှန်သဘောဟာဒုက္ခမဖြစ်ချမ်းသာမဖြစ်အစင်းရဲ့ဒီတသက်ဖြစ်တဲ့အတွက်ကြောင့်ဘုရားဘုရားရှင်ကနေပြီးတော့မှအဖြစ်မှန်သဘောကိုပိန်ချသိတဲ့ဉာဏ်နဲ့အမိပေးထားတာကဒုက္ခအဖြစ်မှန်ကသစ္စာရှင်းရတဲ့ဘဝရဲ့ အနေထားဟုတော့ဒုက္ခဖြစ်မှန်သဘောဆိုတာကစင်စစ်အကံအဖြစ်ဒုက္ခသစ္စာတသက်ဖြစ်တယ်လို့ဆိုလိုခြင်းမဖြစ်ပါဘူး။ဝိပန္နာသတိလဲစားမှုခံရတာ ခန္ဓာကျက်တဲ့အတွက်ကြောင့်ဘဝဒုက္ခလို့ထင်နေကြတဲ့အနေအထားတွေဟာတကယ်အတွင်းကြံကြလေးလာသုံးသပ်ကြည့်မယ်ဆိုရင်ဒုက္ခမဖက်ဒုက္ခတသက်ဖြစ်ကြောင်းရှင်းလင်းစွာသိရမှာဖြစ်တယ်ဘဝဟာဒုက္ခမဟုတ်ဘူးဒုက္ခတသက်ဖြစ်တယ်လို့သိမှာဘဝဖြစ်မှာကိုသိတာဖြစ်တယ်ဒုက္ခဆိုတဲ့အနေအထားကိုဗုဒ္ဓဘုရားရှင်ကသိစေလိုတဲ့ဒုက္ခဒုက္ခကိုသိစေလိုတာလည်းမဟုတ်ပါဘူးဝိပရိနာမဒုက္ခကိုသိစေလိုတာလည်းမဟုတ်ပါဘူးဝိပရိနာမဒုက္ခဆိုတာကဘယ်လိုဟာကိုပြောသလဲဆိုတဲ့အခါဒုက္ခဆိုတာကနှလုံးသွင်းလိုက်လို့ဒုက္ခပဲထပ်ထပြီးတော့မှဖြစ်ပေါ်စေတဲ့ဆူဆူလို့အလောက်ထိုင်လို့ဖြစ်ပေါ်လာတဲ့ဒုက္ခမျိုးအဲ့ဒါဒီဒုက္ခတချို့ဆေးရုံမှာဆင်းရဲတိတ်လို့ကားမောင်းလို့ကျိုးသွားတဲ့နာသွားတဲ့ထိခိုက်သွားတဲ့တန်ရန်ရသွားတဲ့အနေအထားအဲ့ဒါနှလုံးသွင်းရှုပွားလို့မရတဲ့ဒုက္ခဖြစ်တယ်အဲ့ဒီဒုက္ခမျိုးကိုနှလုံးသွင်းရင်ဒုက္ခပဲထပ်ဖြစ်လာเสียအကြောင်းရှိတာဖြစ်ပါတယ်ဒုက္ခပဲထပ်ဖြစ်เสียအကြောင်းရှိပါတယ်ဝိပဿနာဉာဏ်ဖြစ်เสียအကြောင်းမရှိပါဘူးဒါကြောင့်အဲ့ဒီဒုက္ခမျိုးကိုဗုဒ္ဓကလူချင်တာမဟုတ်ပါဘူးတချို့ဒုက္ခကတော့ဝိပရိနာမဒုက္ခအဲ့ဒီဒုက္ခက level ဝိပဿနာရှုလို့ရတာမျိုးမဟုတ်ဘူးวิปัตตนาญาณเทนไหนมาแล้วไอ้ทุกข์แล้วเว้ยวิปริณามทุกข์ဆိုတာကကိုချိန်တန်းတော့ဦးရမယ်နားချိန်တန်းတော့နားရမယ်သိချိန်တန်းတော့သိရမယ်ဆိုတဲ့အဲ့ဒီทุกข์မျိုးကြတော့အဲ့ဒါวิปริณามทุกข์တလို့ခေါ်တာဖြစ်ပါဒီဝိပရိနာမဒုက္ခမျိုးကလည်းပဲရှင်ချင်းညာနဲ့တာတုံးတက်ရတာဖြစ်ပါတယ်ရှုပ်ွားအထုတ်လို့ရလို့ဉာဏ်ဖြစ်လာเสียအကြောင်းရှိပါဘူးရှင်းဆုံးညာတောင်ဝေကညာပဲဖြစ်နေတာဖြစ်တယ်တောင်ဝေကညာရှိဖို့လိုတာမှန်တယ်ဒါပေမဲ့လို့သူကြီးတက်တဲ့နဲ့မညာဖို့ညာနိုင်ပါ့မို့မျက်မှောက်ပြုနိုင်စွာရှိပါวิปัตตนาญาณเนี่ยมาไนบังก็เมมอปิゅနေတာဖြစ်ပါတယ်ဒါကြောင့်ဘုရားမြတ်ရှင်လူချင်းเนี่ยဒုက္ခကဒုက္ခမျိုးကိုလည်းဆိုလိုတာမဟုတ်တင်္ခါရဝိပရိနာမဒုက္ခကိုဆိုလိုတာလည်းမဟုတ်တင်္ခါရဒုက္ခကိုဆိုလိုခြင်းဖြစ်ပါတယ်ဒါကြောင့်မြတ်ရှင်ကတပ်ပိတင်္ခါရအိဋ္ဌာยถาปัญญายะปัตติอถไนบิงติทุกขิตัพเปติงคาระทุกขยถาปัญญายะปัตติอถไนบิงติทุกขิเอตาเมกองวิทุฏฐิยาติโลไม่สู่ดาဖြစ်ပါတယ်ဆိုလိုတဲ့အဓိပ္ပာယ်ကဘာလဲဆိုရင်အလုံးသောသင်္ခါရရဲ့တဘောဓမ္မတဘောတော့ဟာအလုံးသောသင်္ခါရသဘောသဘောတူဟာဒုက္ခတက်တက်ပါတကားလို့ဒီလိုနှလုံးသွင်းရှုပါအာထုတ်ပါသူဆိုလိုတာဖြစ်တယ်တပ်ပေခတ်သိမ်းအောင်သောအလုံးစုံသောသင်္ခါရကံစိတ်ဥတုအာရလို့ရှိရတဲ့အကြောင်းလေးပြပြုပြင်သမျှသင်္ခါရတရားတို့သည်ဒုက္ခဆင်းရဲလေစွာတကားအကြောင်းလေးပါပြုပြင်လို့ဖြစ်ပေါ်လာတဲ့သင်္ခါရတရားတို့ဟာရှင်ရတဲ့ဖြစ်တယ်ဒီလိုနှလုံးသွင်းရမယ်လို့ဆိုလိုတာဖြစ်တယ်အကြောင်းပေါ်များစွာပေါင်းစည်းရမှာဖြစ်ပေါ်လာတဲ့ဒုက္ခမျိုးအဲ့ဒီဒုက္ခကရှင်းရှင်းလင်းလင်းညာနဲ့နားလည်ရလွယ်ကူစေဖို့စကလုံးအသုံးပြုပြီးပြောရမယ်ဆိုရင်တော့အရှိန်တတ္တိနဲ့ရှိနေတဲ့ခန္ဓာ ထွက်ချင်းပြည့်ချင်းရှိတဲ့ခန္ဓာအဲ့ဒီခန္ဓာမျိုးကိုအဲ့ဒီခန္ဓာမျိုးကိုမှအဲ့ဒီမှာအဲ့ဒီဒုက္ခမျိုးကိုမှဘုရားဘုရားရှင်ကလူချင်းတာဒုက္ခသင်္ခါရဒုက္ခသင်္ခါရဆိုတာအချိန်တက်တည်နေရှိနေတဲ့အရာကိုဆိုလိုတယ်ထွက်ချင်းပြည့်ချင်းနဲ့ရှိနေတဲ့အရာကိုဆိုလိုတာဖြစ်ပါတယ်ထွက်ချင်းပြည့်ချင်းမရှိတဲ့အခဲဒုက္ခကိုဆိုလိုတာမဟုတ်ဘူးအကျဲဒုက္ခကိုဆိုလိုတာဖြစ်ပါတယ်အခဲဒုက္ခကဒုက္ခပဲထပ်ဖြစ်เสียအကြောင်းရှိတယ်ဉာဏ်မဖြစ်ပဲနဲ့ဒေါသပဲဖြစ်သွားเสียအကြောင်းရှိတယ်ဒါကြောင့်ဖြစ်ပြမမြင်ပဲနဲ့ဒုက္ခရဲ့လူနှလုံးသွင်းလို့မရပါဘူးဖြစ်ပြမြင်မှဒုက္ခလို့နှလုံးသွင်းလို့ရတာဖြစ်ပါတယ်အဲ့တော့အဲ့ဒီဖြစ်ပြတည်ပင်လေပင်ကုန်မူလသဘောပကတိအရှိအမှန်သဘောလို့ဒီလိုပြောလို့ရတာဖြစ်တယ်။အရှိန်တတ္တိနဲ့ချက်ချင်းပြည့်ချင်းအရှင်နဲ့ဖြစ်ပေါ်နေတဲ့ထိုခန္ဓာရဲ့မူလသဘောသဘောမူလသဘောသဘောဟာအဲ့ဒီအရှိန်တတ္တိနဲ့ရှိနေတဲ့ချက်ချင်းပြည့်ချင်းအရှင်နဲ့ရှိနေတဲ့ပြောက်သွားပြီးအစာထိုးပေါ်ပေါ်နေတဲ့အရာတည်တာလေသင်္ခါရဒီလိုဆုံးလို့တာဖြစ်ပါအဲ့ဒီသင်္ခါရရဲ့တဘောကဘုရားဖျားရှင်ကဒုက္ခဒီလိုပြောတယ်တဘောအဖြစ်မှန်တဘောအဲ့ဒီတော့ဒီနေရာမှာဘုရားဖျားရှင်ကနေပြီးတော့မှဒီနေ့ကတော့လည်းပြောခဲ့ပြီးပါပြီအကြီးကြီးလွတ်နေတဲ့ဘဝပေါ်မှာတွေ့တန်ကြီးကတက်မှတ်နေတဲ့အစွန်းစိတ်တွေကိုဖြုတ်ထုတ်တော့မယ်ဆိုရင်ဒီဒုက္ခလက္ခဏာမရှုပွားလို့မရပါဘူးရှုပွားရတာဖြစ်ပါဒုက္ခနဲ့ပတ်သက်လို့သင်္ခါရရဲ့ဒုက္ခကိုတိကိုတိရတာဖြစ်တယ်။သင်္ခါရရဲ့ဒုက္ခကိုမတိလို့မဖြစ်ပါဘူး။တိကိုတိရတာဖြစ်တယ်။ဒါကြောင့်ဒီနေ့တုန်းကပြောခဲ့ပြီးပါပြီ။ဘုရားဖျားရှင်ကတိစေခြင်းလို့ဘဝရဲ့အဖြစ်မှကိုတိစေခြင်းနဲ့ဆန္ဒနဲ့ခန္ဓာကိုခွဲပြီးတော့မှဟောပြတဲ့နေရာမှာပင်ကုန်မူလအရှိကိုတကယ်တိလို့ပြန်လည်ပြီးတော့မှတင်ပြတဲ့အချိန်မှာဒုက္ခကိုလေးပြီးပြီးတော့မှပေါ်ပြထားတာရှိပါတယ်အဲ့ဒီပေါ်ပြထားတဲ့အရာတွေကအကျဉ်းနည်းအနေနဲ့ကြည့်မယ်ဆိုရင်တော့ကိုယ်ဝေဒနာမှာလည်းပဲဒုက္ခဝေဒနာဆိုပြီးပေါ်ပြသလိုလက္ခဏာမှာလည်းဒုက္ခလက္ခဏာဆိုပြီးတော့ပေါ်ပြတာဖြစ်တယ်အဲ့ဒီလက္ခဏာမှာဒုက္ခလက္ခဏာလို့ပေါ်ပြသလိုနောက်ဆုံးမှာလည်းပဲသစ္စာမှာလည်းပဲအကျဉ်းချုပ်ပြီးတော့ခန္ဓာအလုံးဒီဒုက္ခဖြစ်ကြောင်းဘဝတစ်ခုလုံးဒီဒုက္ခဖြစ်ကြောင်းဒုက္ခသစ္စာအနေနဲ့တင်ပြပြီးတော့ဟောကြားထားတာဒီများစွာတွေ့ရတာဖြစ်ပါတယ်အဲ့ဒီတင်ဘုရားမြတ်ရှင်ဒေသနာကိုလေ့လာကြည့်တဲ့အခါမှာဒေါ်လေးဆယ်ဆိုတာဒုက္ခလက္ခဏာထင်အောင်လို့ဘုရားမြတ်ရှင်ကမိန်ကြားထားခြင်းဖြစ်ပါတယ်အသေးစိတ်ကိုလေ့လာကြည့်မယ်ဆိုရင်တော်လေးဆယ်အဲ့တော့ကဒီဒုက္ခဆိုတဲ့အနေထားကိုမထင်သေးကာလပတ်လုံးကတော့ဒုက္ခလက္ခဏာမထင်သေးဘဝမှာအတိနေမံကံမှုရှိပါဘူးအဲ့ဒါကြောင့်ဒုက္ခလက္ခဏာကိုရှုပွားတယ်ဆိုတာအတိနေမံကံနဲ့အတိနေကိုရဖို့ဒုက္ခသစ္စာကိုရှုပွားတယ်ဆိုတာမံကံနဲ့အတိနေကိုရဖို့အဲ့ဒီမံကံနဲ့အတိအမြင်များအတိအမြင်တွေကိုရပါမှာဘဝတံတရာတလျှောက်လုံးဝနေပြီးတော့တွေ့တာမှုတွေနိကတ်မှုတွေထတာတွေကိုလျော့ဖားသွားဖြေလျှော့နိုင်မှာဖြစ်တယ်လျော့ဖားသွားဖြေလျှော့ပြီးတော့မှာပယ်ပြောက်သွားဖယ်ဖြောက်နိုင်ဖို့ဆိုတာကဒုက္ခလက္ခဏာဒုက္ခသစ္စာကိုနှလုံးသွင်းရှုပ်ွားတာဖြစ်ပါတယ်ဘုရားဗျာရှင်45နှစ်ဒါကာလပတ်လုံးဟောကြားတဲ့တရားဒေသနာကိုအကျဉ်းချုပ်ပြီးတော့လူရင်းကောက်နှုတ်ကြည့်မယ်ဆိုရင်ရှုံညောက်ဖို့ပါပဲရှုံညောက်ဖို့ဟောတာဖြစ်ပါတယ်အဲ့ဒီလှုံညောက်ဖို့ဒီဘာကလှုံညောက်မှုလဲဆိုဒုက္ခမှလှုံညောက်ဖို့ဟောထားတာဖြစ်ပါတယ်အဲ့ဒီဒုက္ခဘာနဲ့လှုံညောက်အောင်လှုပ်လို့ရမှာလဲဆိုတဲ့အခါဒီဝိပဿနာဉာဏ်နဲ့မှဒုက္ခကနေလွတ်မြောက်အောင်လုပ်လို့ရတာဖြစ်ပါတယ်။ ဒုက္ခကိုလွတ်မြောက်ဖို့ဆိုတာကဒုက္ခကိုရှောင်ပြေးလို့လွတ်သွားတာမျိုးမဟုတ်ပါဘူး။ရှောင်ပြေးခြင်းဟာနောက်ထပ်တစ်ဖန်တိတိကျကျတဲ့ဒုက္ခနဲ့ပြန်လည်ပြီးတော့တွေ့ကြုံစေရာအကြောင်းကိုဖန်တီးရရောက်တာဖြစ်ပါတယ်။အဲ့ဒီဒုက္ခကိုရင်ဆိုင်ရတာကြော်ဖြတ်ရတာဖြစ်ပါတယ်။ဒုက္ခကိုနည်းနည်းသိလိုက်တာနဲ့အစွဲနည်းနည်းပါသွားတာဖြစ်ပါတယ်။ဒုက္ခကိုများများသိတာနဲ့အစွဲများများပါသွားတာဖြစ်ပါတယ်။အဲ့ဒီအစွဲနည်းဖို့အစွဲပါဖို့ဒီဒုက္ခကိုရှုဝါတာဖြစ်ပါတယ်။နောက်ဆုံးအဲ့ဒီအစွဲအလန့်တွေအလုံးကုံဆုံးသွားဖို့အတွက်ဒီဒုက္ခလက္ခဏာဒုက္ခသစ္စာကိုဉာဏ်နဲ့ရှုပွားတာဖြစ်ပါတယ်။ဒါကြောင့်တရားလုံးအထုတ်တယ်ဆိုတာကမူရင်းတစ်လုံးတည်းကိုတရားသိဖို့အထုတ်တယ်လို့ဆိုပေမဲ့လို့ဘာသိမလဲဆိုတာဘဝဟာဒုက္ခဖြစ်တယ်လို့ပြပြပြပြပိန်ပိန်ချာချာသိမှတရားသိတာဖြစ်ပါတယ်။တရားသိတယ်ဆိုတာကဘဝဟာဒုက္ခဖြစ်တယ်လို့ဉာဏ်နဲ့ပြပြပြပြပိန်ပိန်ချာချာသိမှဒါတရားသိတာဖြစ်တဲ့အတွက်အတိတ်အရေးအကြီးဆုံးသောအချက်ဟာတရားအားထုတ်တယ်တရားသိဖို့အားထုတ်တယ်ဆိုပေမဲ့ဒုက္ခလို့သိသွားမှတရားသိတာဖြစ်ပါလေအဲ့ဒီအတွက်ထုတ်တွေကနေပြီးတော့နေရှင်တဲ့အများပင်ပန်းခံပြီးတော့မှကျိုးစားပန်းစားပွားများအားထုတ်နေကြတဲ့အနေထားမှာဒီတလုံးထဲခြုံပြီးတော့မှတ်ရမယ်ဆိုရင်ဒုက္ခသိဖို့ပဲဖြစ်ပါလေဘယ်လိုဒုက္ခကိုသိရမှာလဲဝိပရိနာမဒုက္ခကိုသိရမှာလားဒုက္ခဒုက္ခကိုသိရမှာလားမဟုတ်ပါဘူးသင်္ခါရဒုက္ခတလုံးကိုသိဖို့ဖြစ်ပါတယ်သင်္ခါရဆိုတာကဘာကိုဆိုလို့တာလဲကြောင်ပေါင်းများစွာပေါင်းစည်းပြီးတော့မှဖြစ်ပေါ်ပြောင်းလဲနေတဲ့အရာတာသင်္ခါရပဲဖြစ်ပါတယ်။ဘဝခန္ဓာဆိုတာတစ်ခုတည်းဖြစ်နေတာမဟုတ်ပါဘူး။အကြောင်းတရားတွေများစွာပေါင်းစည်းပြီးတော့မှဟန်ချက်နေအောင်နည်းကြောင်ပေါင်းများစွာပေါင်းစည်းထားတဲ့နေရာမှာအဲ့ဒီပေါင်းစည်းထားတဲ့အကြောင်းတွေကနေပြီးတော့မှဘလို့အကြောင်းတွေလဲဒီနေ့တုန်းကပြောခဲ့ပြီးဖြစ်ပါတယ်။စန့်ကျင်ဖက်တစ်ခုပေါင်းထားတာဖြစ်ပါတယ်။အဲ့ဒီဆန့်ကျင်ဖက်နှစ်ခုပေါင်းလာကနေပြီးတော့မှဟန်ချက်ညီအောင်ညီပြီးတော့မှစွာအားဖြစ်အောင်ပฏิပက္ခဖြစ်သွားတဲ့အချိန်မှာပฏิပက္ခသူမနိုင်ကိုမနိုင်အဲ့ဒီလိုအားချင်းပြင်ရကနေပြီးတော့မှအားချင်းပြင်တဲ့အားညီမြနေတယ်ဆိုရင်ပฏิပက္ခဆိုတာဖြစ်ပေါ်လာတယ်အဲ့ဒီပฏิပက္ခနဲ့ဘဝဟာဖြစ်ချင်းပြချင်းအစဉ်နဲ့ဆက်ဆက်ပြီးတော့လည်ပတ်နေတာဖြစ်တယ်။အဲ့ဒီတော့အကြောင်းလို့ဆိုတော့အကြောင်းပေါင်းများစွာပေါင်းစည်းထားတယ်လို့ပြောခဲ့တာ။ဘလို့အကြောင်းလဲ။စန့်ကျင်ဘက်အကြောင်းတရားတွေပဲဖြစ်ပါတယ်။အဲ့ဒီစန့်ကျင်ဘက်အကြောင်းတရားတွေကနေပြီးတော့မှဟိုသူ့ဘက်ကိုယ့်ဘက်ကနေပြီးတော့အာချင်းပြင်ရတာကပฏิပက္ခဖြစ်လာတယ်။ပฏิပက္ခဖြစ်လာရာကနေပြီးတော့ငြိမ်ငြိမ်နေလို့မရပဲနဲ့ဟုတ်ဖြစ်လာလိုက်ပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်ဒီအခြေအနေတွေကိုဆက်ဆက်ပြီးတော့လည်ပတ်နေတာဒါတိတ်ဆက်ဝင်စားစရာကောင်းပါလားတိတ်ဆက်ဝင်စားစရာကောင်းလားဟုတ်အပင်နဲ့မှဟုတ်တေချာလေးကြည့်ပြီးတော့မှတုံးတာတာဖြစ်တယ်အဲ့တော့အချောင်းပေါင်းများစွာပေါင်းစည်းထားတဲ့ထိုအရာလေးတွေပြည့်ရဲ့โอ้ชมเก๋มุช่อเย๋มุสุดะอเนฐาโตติอ๋อหลุดออกดาဖြစ်ပါတယ်ไอ้လို့ติอ๋อหลุดတဲ့အခါကျမှာဖြစ်ချင်းပြည့်ချင်းအစဉ်နဲ့ဆက်ဆက်ပြီးတော့လဲပတ်နေတဲ့အเจ้าကိုရှာလိုက်တဲ့အခါဒီအเจ้าနေဒီလူရှိတာပါပဲလားလို့ဒီလူသိသွားတာไอ้လို့အเจ้าကိုသိဖို့ဆိုတာလည်းပဲဒီစန့်ကျင်ဖက်လို့ဆိုရတယ်ပฏิပက္ခဖြစ်နေတဲ့စန့်ကျင်ဖက်ရုပ်တရားတွေပဲဆိုကြပါစို့အဲ့ဒီရုပ်တရားတွေမှာစန့်ကျင်ဖက်သူ့ရဲ့ဥစ္စာသူ့ရဲ့လက္ခဏာကိုသိအောင်လုပ်ရတာဖြစ်တယ်။ဟိုဒုက္ခဖြစ်နေတဲ့အနေထားကသင်္ခါရဒုက္ခဆိုတဲ့စကားလုံးတစ်လုံးကိုပြောနေခြင်းဖြစ်တယ်။ဒုက္ခဆိုတာဘယ်လိုဒုက္ခမျိုးကိုလို့သိရမှာလဲဆိုတဲ့အခါသင်္ခါရဒုက္ခကိုသိရမယ်ဆိုလို့တာဖြစ်တယ်။သ တင်္ခါရဒုက္ခဆိုတာဘယ်လိုဟာလဲတင်္ခါရဆိုတာကအရှင်သတ္တိနဲ့ဖြစ်နေတဲ့ဖြစ်ချင်းပြည့်ချင်းအစဉ်ကိုဆိုလိုချင်းဖြစ်တယ်အဲ့ဒါကိုတင်္ခါရအတင်္ခါရဆိုတာကအကြောင်းပေါင်းများစွာပေါင်းစည်းပြီးတော့မှဆက်ဆက်ပြီးလည်ပတ်နေတဲ့အရာဒါတင်္ခါရဘာတွေအကြောင်းဆိုတာဘာအကြောင်းတွေလဲစန့်ကျင်ဖက်အကြောင်းတွေဖြစ်ပါတယ်ဒီအဲ့ဒါကိုနားလည်ရမယ်စံကျင်ဖက်အကြောင်းတွေကနေပြီးပေါင်းစည်းထားရတာနေပြီးတော့မှအားချင်းပင်ရတာနေပฏิပက္ခဖြစ်ပြီးချက်ချင်းပြက်ချင်းအစဉ်နဲ့ဆက်ဆက်ပြီးတော့လည်ပတ်နေတဲ့သဘောဆိုလိုချင်းဖြစ်တယ်အဲ့တော့အဲ့ဒီစံကျင်ဖက်ပฏิပက္ခဆိုတဲ့နှစ်ခုကိုပါထင်အောင်ရှုရတယ်လေဆိုလက္ခဏာထင်အောင်ရှုရတာဖြစ်ပါတယ်လက္ခဏာကိုပြည်ပြင်းပြီးဆိုတဲ့အခါကျမှသူ့ဆောင်ရွက်ချက်ကိုနားလည်လာမှဖြစ်ပါတယ်သူ့လောက်ဆောင်ချက်သူ့ကိစ္စကိုနာလေလာမှာဖြစ်ပါတယ်သူဆောင်ရွက်ချက်သူကိစ္စကိုတဘောပေါက်ပြီးဆိုတဲ့အခါကျမှသူအကြောင်းကိုရှာနေမှာဖြစ်ပါတယ်အဲ့ဒီစကားလုံးကတရှိကြည့်တာဖြစ်တယ်ဒီတော့သင်္ခါရရဲ့အကြောင်းတွေကိုရှာတော့မယ်ဆိုရင်ညာနဲ့မှာရှာလို့ရတာဖြစ်တဲ့အတွက်အဲ့ဒီသင်္ခါရရဲ့အကြောင်းကိုရှာတော့မယ်ဆိုရင်လက္ခဏာပိုင်မှသူရဲ့ဆောင်ရွက်ချက်ကိုသိမှာဖြစ်တယ်သူရဲ့လက်ဆောင်ရွက်ချက်ကိုတည်ပြီးဆိုတဲ့အခါကျမှနားလည်ပြီးသဘောပေါက်ပြီးဆိုတဲ့အခါကျမှဟုတ်သူအကြောင်းကိုရှာလို့ရတာဖြစ်တယ်အရေးကြီးတယ်တိုက်အရေးကြီးတယ်ဒီအချက်တွေကဒီတော့အစာလုံးပြောရင်တော့လက္ခဏာရတပိစုပဌံပတ္တထံဒီလိုလာတာဖြစ်တယ်လက္ခဏာရတပိစုပဌံပတ္တထံဆိုတဲ့အနေထားမှာစောစောကပြောတဲ့ဆန့်ကျင်ဖက်အကြောင်းနှစ်ခုပေါင်းစပ်ပြီးတော့လေပတ်တယ်ဘယ်လိုစံကျင်ဖက်မျိုးလဲဒီနေ့တုန်းကပြောခဲ့ပြီးပါပြီဘဝခန္ဓာမှာသင်္ခါရဖြစ်နေတယ်ဆိုတာအနေထားမှာဟုတ်ပထဝီနဲ့အာပေါ်တစ်ဖက်တေဇောနဲ့ဝါယောတစ်ဖက်အာချင်းပြင်နေတယ်လို့ပြောပြီးဖြစ်ပါတယ်ဒါဆိုရင်သူ့ရဲ့အကြောင်းကိုပြပြင်းဆိုတာရှာနိုင်ဖို့ဆိုတာကပထဝီရဲ့သဘောတဘဝကိုလည်းနားလည်ရမယ်ဒါတဘဝရဲ့လက္ခဏာအာပေါ်ရဲ့သဘောတဘဝကိုလည်းနားလည်ရမယ်တေဇောရဲ့သဘောတဘောကိုလည်းနားလည်ရမယ်။ဝါယောရဲ့သဘောတဘောကိုလည်းနားလည်ရမယ်။ဆိုတဲ့အနေထားထဲမှာအတိတ်ကမူရင်းကိုနားလည်ရမယ်အချက်ကမူရင်းဖြစ်နေတဲ့ရုပ်တည်ဘာတူလဲဆိုပထဝီပဲဖြစ်ပါတယ်။ပထဝီဒီရုပ်တရားအလုံးရဲ့အမှားခံသဘောဖြစ်ပါတယ်။ပထဝီမရှိရင်အခြားရုပ်တွေဘယ်လိုမှဖြစ်ပေါ်လာလို့ရတဲ့အရာမဟုတ်ပါဘူး။အရာအလုံးသောရုပ်တည်ပထဝီပေါ်မှာပဲတည်နေရတယ်၊မိနေရတာဖြစ်တယ်။ဒါကြောင့်အဲ့ဒီပထဝီကိုတိကိုတိမှဖြစ်တာဖြစ်တယ်ပထဝီကိုမတိလို့မဖြစ်ပါဘူးအဲ့တော့အဲ့ဒီမှာဝိပဿနာဉာဏ်နဲ့ဒီပထဝီကိုအသေးစိတ်သိအောင်ရှုဝါလေးခြင်းအထောက်အထားဖြစ်တယ်အဲ့လိုဆိုတဲ့အခါခုပထဝီနဲ့ပတ်သက်တဲ့အခါပထဝီဆိုတဲ့စကားလုံးကပါဠိစကားလုံးပဲဖြစ်ပါတယ်အေးမြန်မာလိုပြန်တော့မြည်မြူးဒီလိုဖြစ်ပါတယ်မြည်တို့မြူးတို့ဆိုတာအသေးစိတ်တိစိတ်ပေါင်းစည်းထားတဲ့အတိစိတ်အတိစိတ်အတိစိတ်အတိစိတ်တော့အရာကိုညူအလုံးလုံးတီးငယ်တဲ့အရာကိုညူလို့ခေါ်တာဖြစ်ပါတယ်အဲ့ဒီညူတွေညူမုံတွေကနေပေါင်းစည်းထားတဲ့အရာကိုပထဝီစကားလုံးကပထဝီလို့ခေါ်တာဖြစ်တယ်ခလမုံလေးတီးတီးတီးတီးတီးတီးတီးတီးတီးတီးတီးတီးလေးဒုက္ခနာပုံမှာဒီနေ့တုန်းကလည်းပြောခဲ့ပြီးဖြစ်ပါတယ်မိမိတို့ရဲ့စပင်တစ်ချောင်းတော့မှရပ်ပလပေါင်းသမင်းချီပြီးပေါင်းစည်းထားတဲ့အရာဖြစ်ပါတယ်။ကောင်းထဲတက်တန်တန်တစ်ခုပေါ်နေဖို့ဆိုတာကရုပ်ကလပေါင်းသမင်းချီပြီးပေါင်းစည်းထားတဲ့အနေထား။လက်သက်ခွန်လေးတစ်ခုကိုရုပ်ကလပေါင်းသမင်းချီပြီးတော့ပေါင်းစည်းထားတဲ့အနေထားရှိပါတယ်။အဲ့ဒါကိုအသေးစိတ်ဖွဲပြီးတော့ကြည့်ရတာဖြစ်တယ်။အသေးစိတ်အဲ့ဒါကိုတို့တွေကနေပြီးတော့မှာဒီပထဝီရဲ့သူ့သဘောကိုနားလည်ရတော့မယ်သူ့လက္ခဏာတဘောလက္ခဏာကိုနားလည်ရတာဖြစ်တယ်သူ့တဘောရဲ့လက္ခဏာကဘယ်လိုရှိသလဲဆိုတဲ့အခါသူဒီမာချင်းပြော့ချင်းချမ်းချင်းနှုတ်ချင်းလက္ခဏာရှိတာဖြစ်ပါတယ်ဒါသိစိတ်ခွဲရှုရပါမယ်သိစိတ်ခန္ဓာကိုခွဲရှုရမှာဖြစ်တယ်အဲ့တော့မာချင်းပြော့ချင်းချမ်းချင်းနှုတ်ချင်းလို့ဆိုရတဲ့အဲ့ဒီတဘောတဘောဝဒီပါချင်းပြောချင်းချမ်းချင်းလို့ချင်းလို့ဒီလိုရှိနေတဲ့အနေထားအဲ့ဒီတည်နေတဲ့အနေထားရှိနေတဲ့အနေထားလေးကဒီအရာဒီပထူရဲ့မူလသဘာဝလက္ခဏာသဘောဖြစ်ပါတယ်အဲ့သူ့ရဲ့လုံဆောင်ချက်ကိုကြည့်ရင်တော့ तू दी पालों डटे तबोशी दले तू को तू लखना पहने सुई तू ये लखना का ससना डोंग अभियोड है तपावा है लखना तपावा लखना का माचे प्यो चें चं चें नू चें टी चें नीली या ढाका माइले बचुई बाबे आप ओ प्यो इले बचुई बाबे चाइले बचुई बाबे अनुन्या इले बचुई माचे प्यो चें चं चें नू चें खंडा मत खुबू मारे तो ने लो चेनेली डी पोलाई डब टू ये तबो चंचिन नू चेनी पोलाई चने तबोले पोलाई लेबे डब टू ये तबोलो नाले आड़े चेते माचे प्योचे चंचिन नू चे तेरो मारे तबोले इसी प्योरे तबो मुशीबा संचिन पे बड़ी बकाप्चे निजा अभिपारे तू टकूट है को बड़ी बकाप्चे निजे ना व नूराशी चन्ना मिशु माराशी ब्योरा मिशु ब्योरा शी मारा मिशु तीन खुये संजय पे तबोटी आ रही हूँ चीन तीन चीन तीन चीन तीन अन्य बिरोग ती तू तबोगो नाले लड़ा छुपा रहे तू ये लखना तबोवा ये लखना ऐ तबोवा ये लखना को अमारा मारले ब्योरले चंडले नूडले एरी चीनीले 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 प्यांगले 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 नीरे नीठा दिगो तीरे छे पटमा दोंगा मारारी प्योरारी तीमे माय मारे लुवे तीमे प्यांग प्योरे लुवे तीमे चाइन चाने लुवे तीमे नूइन नूरे लुवे तीमे ना ये योटिया दिगो तीचा स्नितीचा लीला दे चाइमा डो मटुरे तबो ना लीला रा मटुरे तबो सुधा का शिफ्ये माराने प्योरा मटू चन्नाने नूडा मटू ऐ मटूरे तबो एक कमीला रे कमा तबोवा लखना गने तामिन्या लखना ठेना नाचते ऐरा को तेजाले के यूसा यारा नाचते सादोंगा तबोवा लखना तिया दे ना डॉ तामिन्या लखना पोहों शुआ नाचते ठप्योबा उमे मारे तबोले ती डागा तबोवा लखना प्योरे तबोले ती डागा तबोवा लखना ना चने तबोले ती डागा तबोवा लखना नूरे तबोले ती डागा तबोवा लखना माराली तत्ती निरे ओ प्योराली तत्ती निरे चनाली तत्ती निरे नूराली तत्ती निरे सूरे ने इटाली को ती निरे चिंगा तबोवा लखना को मिनी डाब्शे तेरे यागा ने माराने प्योराने मचुरु चाना ने नूरा ने मधु चीनी तू चीनी रे मधु वाला पापी ने डाले प्यांगले नी रे लोग तीरे चेंगा साबी डोंगा सेवन सांतवा डाका इरी प्यांगले 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 वे सेवन सांतवा डाक्षिते मारा ने ब्योरा ने प्यांगले द्वारे कामा मुटी ने वुसुले चीड़ फुटवाला और चाना हो मटीने वो सुधे शीत कुटला रे ऐ मटीने रे तबोधियारी को उपोसे ढे का ती द्वारे चेंगा साबिरो मारा प्योरा चन्ना नूडा दिगो टीका मचानो बने इडो बाबी जले तू टीका ठाको रगा प्यांगले 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 वे टीका ठाको रे ऐ प्यांगले 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 दिगो टीका ठाको रे चीनी मा तामे न्यान लखना तबो पाले डाका ओ तू दी ममे वावे ला तू पिने रे चीने ली हा प्यांगले ने पिने डा वावे ला लो शेनले सा तबो पाले डे चेंगा पूवी रो सेवन सांता रे टियो डिया तसुई एनी मा सेवन सां तू प्यांगले 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 नी डे या हा शुवाई आठो यें शुवाई आठो यें गाने तसुसां सिसे लारे चेंगा ओ तू दी पालों डटे तबोशी दले तू को सुसं सिसे चिदे चेंगा सही वें सामा सुसं सिसे मिला चिदे सही वें सालो सुसं सिसे मिले चेंगा चाचा तू ये लखना ये तबोली रे मटुरे चेंगे को चीन तींगा ने ये पटुई का तू दी पालों डटे तबोशी दले टीमचिद पालों डटे तबोशी दले सुरे हाओ सुसं सिसे ले दे कामा तू ने ओ तहासा डा पिंडू पिंडू पिंडी पिंडी डे जोड़िया को त्वापी डो नीमी डा जी पारे तूने तहासा डा पिंडी डे जोड़िया डे अकुतु मारे बालों मारा ले हो မအောင်ဘသူကလောက်တာလဲဆိုတဲ့အခါဒီမာတယ်ပြောတယ်ချမ်းတယ်လုပ်တယ်ဆိုတဲ့အချိန်လေးမှာသူဒီအဲ့ဒီမှာအခြားတစ်ပါးသောရုပ်တွေနဲ့သူနဲ့ပေါင်းစပ်နေတဲ့အတွက်ကြောင့်အခြားတစ်ပါးသောရုပ်တွေသူကြီးတတ်နဲ့သူရက်တည်နေတဲ့သဘောမရှိဘူးဒါကြောင့်အခြားတစ်ပါးသောသူနဲ့သက်ဆိုင်တဲ့ဟိုတီအာပေါ်တို့ဒေဇောတို့ဝါယောတို့ကနေပြီးတော့မှဟိုသူရဲ့ဆွာအပြော့အပြင်းကိုမူတည်ပြီးတော့မာချင်းပြော့ချင်းချမ်းချင်းလူချင်းဆိုတဲ့အခြေအနေရောက်နေတယ်။အဲ့လိုရောက်နေတဲ့အခြေအနေမှာအော်အဲ့ဒီဒီပထဝီပေါ်မှာမိပြီးတော့မှာမာတာမာတယ်ပြော့တယ်ချမ်းတယ်နှုတ်တယ်ဒီလိုဖြစ်နေရတာသူ့အပေါ်မှာမီးနေတဲ့ရုပ်တရားတွေကသူ့ကိုတလက်ပြန်ပြီးတော့မှဟိုနောက်ကနေပြီးတော့မှသူ့ကိုပြန်လှည့်ပြီးတော့မှစီစဉ်ပြီးညွန်ကြားနေတဲ့ခိုင်းစင်နေတဲ့အနေအထားသို့ရောက်လာတယ်။အဲ့ဒီအချိန်မှာတိလာတဲ့အခြားတစ်ပါးသောရုပ်ကြီးရုပ်ကြီးရုပ်ကြီးဆိုတာကဟိုဘလို့ပဲသူ့ကိုသူ့အပေါ်မှာမိပြီးစီစဉ်ညွန်ကြားစီတာကိုသူမရှိဘဲနဲ့နေလို့ရတဲ့အရာမဟုတ်ဘူးဆိုတာနားလည်သွားတာဖြစ်တဲ့အတွက်ပထဝီသူပါလောက်တတ်တယ်လဲဆိုအာလုံးသောရုပ်တရားတွေရဲ့အခန့်သဘောမျိုးအနေအထားဖြင့်အမှားခံသဘောအနေအထားသူဆောင်ရွက်တဲ့ကိစ္စတွေအာလုံးသောရုပ်တွေရဲ့တီးဖို့မီဖို့ခံထားပြတဲ့အလုပ်တွေသူလုပ်ဖြစ်တယ်။ဟောဒါသူ့လုပ်ပဲလို့နားလည်လာတယ်။ဒါကြတော့ကိစ္စဖြစ်ပါတယ်။လက္ခဏာကနေကိစ္စဖြစ်သွားတယ်။အော်သူ့လုပ်သူလုပ်နေတယ်ဆိုတဲ့သဘောနားလည်သွားတဲ့အချိန်မှာဒါအနိစ္စလက္ခဏာနဲ့အနတ္တလက္ခဏာထင်သွားတာဖြစ်တယ်။အဲ့ဒီအချိန်မှာသဘောပေါက်သွားတယ်သူ့ရဲ့လှုပ်ဆောင်ချက်တွေသဘောပေါက်သွား။သဘောပေါက်သွားတော့သူ့အနိကဆုံးသောအကြောင်းကိုရှာတာကပိစုပ္ပတ္ထအနိကဆုံးသောအကြောင်းကိုရှာလိုက်တဲ့အခါကျတော့အကြောင်းကိုရှာနိုင်သွားတယ်အကြောင်းရှာတဲ့အခါကျတော့ဘု து တွေ့ရတယ်လေအာဘောတပ်ကိုတွေ့ရတာဖြစ်ပါတယ်အနိကဆုံးသောရုပ်တွေကိုရှာတယ်တာကအစာလို့ပြောနေတယ်လို့ကြီးပဲတစ်ထစ်ချမယူဆပါနဲ့ခန္ဓာမှာရှုလို့ရတာဖြစ်ပါတယ်ရှုလို့ရတာဖြစ်တယ်ရှုလို့ရတယ်ပါပိုင်ဖို့လို့တယ်ဆိုတဘဝလက္ခဏာပိုင်ဖို့လို့တယ်တဘဝလက္ခဏာပိုင်မှတမညာလက္ခဏာနိုင်တာဖြစ်တယ်တမညာလက္ခဏာနိုင်မှသူ့ရဲ့လှုပ်ဆောင်ချက်ကိုပြည်ပြင်းစွာသိနေနားလည်မှဖြစ်တယ်။အဲ့ဒီလှုပ်ဆောင်ချက်ကိုပြည်ပြင်းစွာနားလည်မှသူဖြစ်ပေါ်နေတဲ့အခြေအနေရဲ့အပြောင်းအလဲဟာဘာကြောင့်လဲလို့အကြောင်းကိုပြည်ပြင်းရှာနေတာဖြစ်ပါလေ။သူ့အကြောင်းကိုရှာနေတဲ့စွာအားရှိပြီဆိုတဲ့အခါကျမှသူတစ်ခုရှုယုံတဲ့အခြားတစ်ပါးသောရုပ်တရားတွေလည်းအသေးစိတ်ဖွဲ့ရှုပြီးသားဖြစ်တယ်။အဲ့ဒါလို့အသေးစိတ်ဖွဲ့ရှုခွဲရှုနေတဲ့ဆွာအားရှိပြီဆိုတဲ့အခါကျမှခန္ဓာကသူ့ကိစ္စသူဆောင်ရွက်နေကြတာပါပဲလား။အော်ပထဝီကမာချင်းဆိုတဲ့ကိစ္စအော်ပထဝီကနေပြီးတော့မှအာလုံးသောရုပ်တရားရဲ့အမှခံသဘောမျိုးအနေအချင်းသူဆောင်ရွက်နေတဲ့ကိစ္စသူ့ပေါ်မှာဒီသူ့ကိုပေါက်ဖွဲ့ပေးတာဒီဟိုရှော့ရင်းသွားတဲ့အနေထားတွေဟာဘသူဆောင်ရွက်တယ်လဲဒီမာချင်းချမ်းချင်းအာဆိုတဲ့အနေထားလေးတွေကဘသူနဲ့တက်ဆိုင်တယ်လဲဆိုတာကအာပေါ်နဲ့တက်ဆိုင်တယ်အာပေါ်ဆိုတာရေတက်ဟိုအာပေါ်ဆိုတဲ့ရေကနေအဖွဲလွန်သွားတယ်ရေမှာဖွဲ့စည်းခြင်းယူစည်းခြင်းနှမျိုးဖွဲ့တယ်ဆိုတာကဟိုအမုံလေးတွေထုံးနေတဲ့ဒီပိလက်တွေကိုဟိုအခက်ဖြစ်ဖို့ဆိုတာကရေပါမှပေါက်ဆက်လို့ရမှာအခက်ဖြစ်တယ်လို့ဒီဘဝခန္ဓာထဲမှာလဲခေါင်းခါချေလက်အင်္ဂါအစိပ်ပိန်ထင်နေဖို့ဆိုတာအာပေါ်ကပေါက်ဖွဲ့ထားမှထင်နေလို့ရတာဖြစ်ပါတယ်အာပေါ်ကြီးတက်တာပေါက်ဖွဲ့ပေးတယ်အဖွဲ့လွန်နေဆိုရင်မာတယ်ဒီလိုဖြစ်သွားတယ်ဥပမာအဖွဲ့လွန်ရင်တိုက်တိမှုပုံဖြစ်သွားတယ်တိုက်တိမှုပုံဖြစ်သွားတဲ့အချိန်မှာမာတယ်ဒီလိုဖြစ်တယ်အဲ့ဒါမာတာဒီဈာန်နာတွေကအဖွဲ့လွန်လို့ဖြစ်ပါတယ်ပျော့တာတွေယော့တာတွေဆိုတာကအာပေါ်အဖွဲ့ယော့ရဲလို့ပဲဖြစ်ပါတယ်အော်သူဒီမာချင်းချမ်းမာချင်းပြောချင်းချမ်းချင်းလူချင်းသူဖြစ်ချင်လို့ဖြစ်နေတာမဟုတ်ပါပဲလားသူရဲ့အကြောင်းတရားကနေပြီးတော့မှစီမံညွန်ကြားတဲ့အတိုင်းမာတလေပြောတလေချမ်းတလေလူတလေဒီလိုဖြစ်နေတာပါပဲလားဆိုတိတ်ရှင်းသွားတဲ့ညာထဲမှာအဲ့ဒီအပေါ်ကိုတွားပြီးတော့မှသူအကြောင်းတရားကိုရှာနေတဲ့ဆွမ်းအားရှိတဲ့အခါတိတ်ရှင်းသွားတယ်ရှင်းသွားတယ်အိုးရှင်းသွားတဲ့အချိန်ကကြတော့တကယ်တော့ရုပ်တရားတွေတစ်ခုနဲ့တစ်ခုနဲ့တောင်းကျူဆက်ဆက်နေတာပါပဲလားလို့တီးသွားရင်ခန္ဓာမှာငါဆိုတဲ့ဆွေယူမှုတွေလျော့ကွာသွားတယ်။နောက်ပြီးခန္ဓာဟာအစိမ့်ခက်ပေါင်ထဲတရတန်တန်ပုံဟန်နမိတ်နဲ့ရှိနေတဲ့သဘောမဟုတ်ဘူးဆိုတာညံထဲမှာပိန်ချသွားတယ်။ဟိုအမုံကလပ်တွေနဲ့စုဝေးပြီးတော့မှသူ့ရဲ့ တက်ကလပ်ပြီးပေါင်းစုပြီးတော့အလုပ်လုပ်နေကြတဲ့သဘောတည်းလို့ရှင်းလင်းပိန့်ချစွာတည်သွားတဲ့အခါကျတော့ခန္ဓာဟာအစဉ်ခဲရှိနေတာမဟုတ်ဘူးအပေါင်းထဲတစ်ပတ်တန်တန်ပုံခန္ဓာပိန့်နဲ့ရှိနေတာမဟုတ်ဘူးအိုကလပ်စီပေါင်းများစွာတန်းနေချီပြီးတော့မရင်မတွက်နိုင်လောက်အောင်ပေါင်းစည်းထားမှဖြစ်ပေါ်နေတဲ့အရာအဲ့ဒီသူစွာအဖြစ်လိုက်တဲ့လေဖြစ်နေတဲ့ထိုအနေထားဟာလေသူကြည့်တတ်ဆိုရင်ဘလို့မှဖြစ်အောင်လုပ်လို့လည်းမရဘူးပြက်အောင်လုပ်လို့လည်းမရဘူးသူကအဲ့ဒီသူအချားတပါတော့ရုပ်ပြီးနဲ့ပေါင်းစပ်ပါမှသူကပြက်သွားလိုက်စားထုတ်လိုက်ပြက်သွားလိုက်စားထုတ်လိုက်ဒီလိုဖြစ်လို့ရတယ်လို့ရှင်းလင်းပိန့်ချစွာသိမြင်သွားပြီဆိုတဲ့အခါအေးသူရစွာရုပ်တစ်ခုထဲဆိုရင်ဘာလုံးမှမဖြစ်ဘူးအလုံးပေါင်းပြီးအလုံးလုံးနေတာပါပဲလားလို့ဒီလိုနားလည်သွားတာဖြစ်ပါတယ်အဲ့ဒါလိုနားလည်သိမြင်သွားတဲ့အချိန်မှာအိုးသူ့အလုံးသူ့လုံးနေတယ်ဆိုတာငါဆွဲတွေပြောက်ပြီးဖြစ်တယ်အော်ငါဆွဲတွေပြောက်တယ်ရှုပ်သွားနေတဲ့အချိန်မှာရှင်းနေတယ်ငါဆိုတဲ့အမှတ်တင်နေတာမရှိဘူးဓာတ်ပတိဝေအလုံးလုံးနေတာပဲဒါအဘောအလုံးလုံးနေတာပဲဒါလက္ခဏာသူ့ရဲ့ကိစ္စသူ့ရဲ့ဆောင်ရွက်ချက်အတူအကြောင်းကြောင့်ဒီလိုဖြစ်နေတယ်လို့တည်သွားတဲ့အနေထားရောက်တဲ့အခါကျတော့ညာထဲမှာတိတ်ရှင်းသွားတယ်။အဲ့ဒီအရာတွေဟာတက်တက်ဖြစ်ပေါ်နေတဲ့အနေထားတွေဟာငါတို့ယူဆွဲတဲ့အနေထားတက်တက်ဒုက္ခပါပဲလားလို့ငါလည်းသိမြင်သွားတာဖြစ်ပါတယ်။ဂျန်နဲ့အပင်ဒေဇောတို့ဝါယောတွေရဲ့လက္ခဏာရတ္တပိစုပဌံပတ္တထံကိုအသိစိတ်ပြီးဖို့ကြတော့နောက်တနေ့စာမှာပဲဆက်ညွှန်ကြားမှာဖြစ်ပါတယ်အချို့ခုချင်းပုံမှန်ပြီဖြစ်တဲ့အတွက်ဒီအဲ့တလူရှုနေရတဲ့တိပတူဝီကိုဟတ္တယဝတ္ထုတစ်ခုကိုမေ့ပြုတ်ပြီးတော့မှခန္ဓာအစဉ်ခဲဖြူခွဲဖို့ဆိုတာကကြွကြွကြွကြွကြွလို့ပေါ်လာအောင်တနေရာတနေပေါ်လာတယ်ဆိုရင်အဲ့ဒီနေရာကိုစိုက်ကြည့်ပြီးတော့မှအော်အဲ့ဒါကိုစတင်ရှုွားတော့မှဖြစ်ပြဖြစ်ပြဘသူပေါ်လာတယ်လဲကြွခနဲ့ကြွခနဲ့ကြွခနဲ့ဆိုတော့အဲ့ဒါပထဝီပေါ်လာတာဖြစ်တယ်အဲ့ဒီပထဝီကနေပြီးတော့ကြကြရှုတဲ့အခါစခနဲ့စခနဲ့စခနဲ့အဲ့လိုဖြစ်လိုက်ရင်ဒုက္ခဒုက္ခဒုက္ခဒီလိုရှုွားတာဖြစ်ပါလေ။စွာအားဖြင့်အောင်လို့ဒုက္ခရှုွားတာ။အဲ့ဒီတနေရာကနေစအနေဆုံးတဲ့အထိပုံအောင်ပုံအောင်ပုံအောင်ရှုလိုက်ရင်ခန္ဓာတစ်ခုလုံးကဟိုနေရာပေါ်ဒီနေရာပေါ်ဟိုနေရာပေါ်ဒီနေရာပေါ်ပေါ်တဲ့အရာတွေများလာတာဖြစ်တယ်။များလို့အဲ့ဒီမှာအဲ့ဒီအချိန်ကကျတော့ဟာတယဝတ္ထုမှာရှုစရာမလိုတော့ဘူး။ဟိုပေါ်တဲ့နေရာကိုရှုလိုက်တာဖြစ်ပါလေ။စာအမေပုံအောင်ရှုပုံအောင်ရှုတရားပုံရင်နောက်တစ်ခုပေါ်လာတယ်နောက်တစ်ခုပုံအောင်ရှုနောက်တစ်ခုပေါ်လာတယ်နောက်တစ်ခုပုံအောင်ရှုအဲ့ဒါအဲ့ဒါတရားတစ်ခုပေါ်တစ်ခုပုံအောင်ရှုတစ်ခုပေါ်တစ်ခုပုံအောင်ရှုရှုရင်းရှုရင်းရှုရင်းရှုရင်းနဲ့ဘယ်သူရဲ့သဘောနားလဲသွားတယ်အဲ့ဘာမှမရှိတော့ဘူးဆိုတဲ့အချိန်မှာမရှိဘူးခန္ဓာမှာအဲ့ဒီမှာအချိန်တိုင်းမှာဖြစ်ပြပြောင်းနေနေတဲ့သဘောကဓမ္မပါလားလို့ရှင်းလင်းပိန့်ချစွာသိမြင်နားလည်လာနေတာဖြစ်ပါတယ်တိုက်ဆိုင်ဝင်စားစရာကောင်းပါတယ်ခန္ဓာအလွတ်အလွတ်ဆိုင်ဝင်စားစရာကောင်းပါတယ်အဲအဲ့ဒီမှာကမ္ဘာပေါ်မှာစိတ်ဝင်စားစရာအကောင်းဆုံးအရာဟာခန္ဓာပဲဖြစ်ပါတယ်တိတိစိတ်ဝင်စားစရာကောင်းတာတော့ဘာမှမရှိတော့ပါဘူးအဲ့ဒါကိုတို့တွေကမတိကြတဲ့အတွက်ကြောင့်ဒီခန္ဓာကိုရှင်းလင်းပိန့်ချစွာမတိသေးလို့အပြင်ပါဟိတအာယုန်တွေနဲ့ပျော်မွေ့နေကြတာဖြစ်တယ်ခန္ဓာကိုတကယ်တကယ်စိတ်ဝင်စားသွားရင်အပြင်ပါဟိတဟာမာယာလောကတသက်ဖြစ်တယ်လို့တည်သွားတဲ့အချိန်မှာတွေ့အစ္ဆတတန်တမအတိဉာဏ်ချက်စားပြီးတော့ရှုပွားလေ့ကျင့်လေ့ကျင့်နဲ့သိမြင်သွားမှဖြစ်တဲ့အတွက်ပေါ်လာသမျှအရာအလုံးတွေအခုလောလောဆယ်ကဒုက္ခဒုက္ခလိုပဲဆက်လက်ပြီးတော့ရှုပွားအထောက်အကူကြပါစို့